ရန်ကုန်နိုင်ငံတကာလေဆိပ်မှာတနက်ပြစ်လှုပ်ရှားခံခဲ့ရတဲ့ NLD ပါတီဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရဲ့အမှုမှာအစိုးရနဲ့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်မှုအားနည်းနေကြောင်းသတင်းသမားတွေကသုံးသပ်ကြပါရယ်ဦးကိုနီလှုပ်ရှားခံရတာသတင်းနှစ်ပတ်ရှိလာပြီဖြစ်ပေမဲ့ပြည်သူတွေသိသင့်သိတိုက်တဲ့နောက်ဆက်တွဲအချက်လက်တွေထုတ်ပြန်တာမျိုးခုထိမတွေ့ရသေးဘူးလို့သူတို့ကထောက်ပြကြတာပါဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ဇန်နဝါရီလ29ရက်နေ့ကရန်ကုန်နိုင်ငံတကာလေဆိပ်မှာရှင်နေဦးကိုနီကိုလှုပ်ရှားတက်ဖြတ်ခဲ့တာအခုဆိုနှစ်ပတ်ပြည့်လာပြီဖြစ်ပါတယ်။လှုပ်ကြံမှုအပြီးအချိန်ပိုင်းအတွင်းမှာပဲတနတ်သမားဦးကြည်လင်းကိုလေစိတ်ပိုင်နယ်ထဲမှာဖမ်းမိခဲ့ပြီးအခုနှစ်ပတ်ကြာလာတဲ့အချိန်အတွင်းလှုပ်ကြံမှုမှာပူးပေါင်းပါဝင်ခဲ့တဲ့ဦးအောင်ဝင်းစော်ကိုဇန်နဝါရီလ30ရက်မနက်4နာရီကျော်ဖအံမျိုးကတန်လွင်တရားမှာဖမ်းမိခဲ့တယ်ဆိုတဲ့နိုင်ငံတော်သမ္မတရုံးရဲ့ဖေဖော်ဝါရီလ3ရက်သတင်းထုတ်ပြန်ချက်ကလွဲလို့အခြားသတင်းအချက်အလက်တွေကိုအစိုးရဘက်ကရောဒီအမှုကိုကင်တွယ်စစ်ဆေးနေတဲ့ပြည်ထောင်စုဝန်ကြီးဌာနကပါတေချာထုတ်ပြန်ပေးတာမျိုးမရှိဘူးလို့သတင်းသမားတွေဘက်ကဝေဖန်နေတာဖြစ်ပါတယ်။ဒါဟာသက်ဆိုင်ရာကသတင်းထိန်ချန်ခြင်းနဲ့သဘောများလားလို့တန်တရားဝင်ပြီးကြောင်းဥက္ကဋ္ဌလှုပ်ရှားခံရမှုကိုစုံစမ်းဖော်ထုတ်ရေးသားဖို့စ조사နေတဲ့မြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်
ဒီအခြေအနေတစ်ခုလုံးဟာဒါနိုင်ငံရေးနဲ့အများကြီးဆက်နွယ်နေတယ်ဆိုတော့အားလုံးလည်းနားလည်ကြရဲ့ဒါကြောင့်မို့လို့အစိုးရကနေပြီးတော့မှဒီအစိုးရဆိုတာနဲ့ဗျာကျွန်တော်တိတိကျကျပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်စုဝန်ကြီးဌာနနဲ့အာတက်မတော်ဘောဗျာစစ်တပ်ကနေပြီးတော့မှဒီသတင်းအချက်အလက်ပေါ်သူတို့လိုသူတို့ကစားလို့ရလောက်အောင်သတင်းအမှောင်ချထားတာလို့ပဲကျွန်တော်တို့ကနေပြီးတော့နားလည်တယ်နော်နောက်ပြီးတော့သူတို့ပြောတဲ့ဝင်းဆက်တရားခံဒီမလွတ်မြောက်သွားအောင်နော်ဟိုဒါမထုတ်ပြန်ပေးဘူးဆိုတာလဲဒါလုံလောက်တဲ့အကြောင်းပြချက်လည်းမဟုတ်ဘူးဘာကြောင့်လဲဆိုတော့ CCTV မှတ်တမ်းမှရှိတဲ့မသိငါဘွေရာတပ်ပုံတွေဆိုတာပြည်သူလူထုနဲ့ပူးပေါင်းပြီးတော့မှဟာလားဒါညီမနိုင်ငံမှာမဟုတ်ဒီကမ္ဘာလုံးမှာဒီလိုပဲဖန်ကြရတာ24နှစ်အတွင်းမှာထုတ်ပြန်တယ်ထုတ်ပြန်ရင်ဒီလူတွေအားလုံးနေဆက်တွေမကျော်သွားအောင်ဆိုပြီးတော့မှဒါလုံနေကြတာဆိုတော့ဒီကြောင့်မလို့အခုနှစ်ပတ်ကြာလာပြီဒါနဲ့ပတ်သက်ပြီးတော့ဘာမှမထုတ်ပြန်သေးဘူးနောက်ပြီးတော့ဒုတိယတရားခံအပြီးပထမတရားခံအဖြစ်ဖန်ဆီးထားတဲ့လူတွေကနေရရှိလာတဲ့သတင်းအချက်လက်တွေကိုပြည်သူလူထုကိုဘာမှတိတိပပမထုတ်ပြန်သေးဘူးဆိုတော့အဲဒီအားလုံးကလုံခြုံရေးကလိုအပ်လို့သူ့လိုဝတ်ထားရဲဆိုတာထက်သတင်းအမှောင်ချထားတယ်လို့ပဲကျွန်တော်တို့ကပြောချင်ပါတယ်ခင်ဗျာ
တနတ်သမားဦးကြည်လင်းရဲ့ထုတ်ပေါ်ချက်အရနောက်ဆက်တွဲဖမ်းဆီးထားတဲ့ဦးအောင်ဝင်းစော်ကိုသူနောက်ဆုံးနေထိုင်ရာရန်ကုန်တကီတထူပါယုံအရှိ16လမ်းကနေအိမ်ကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အတူခေါ်ဆောင်သွားပြီးအိမ်ကိုဝင်ရှာခဲ့တဲ့အကြောင်းတွေပြည်တွင်းသတင်းဌာနတချို့ကရေးသားခဲ့ကြပေမဲ့သူ့အိမ်ကိုဘာအတွက်ခေါ်လာပြီးဘာပစ္စည်းတွေတင်ဆဲထားတယ်သူ့ရဲ့နောက်ကျောင်းရာဇဝင်ကဘာတွေဖြစ်တယ်စတာတွေကိုအစိုးရကရှင်းလင်းဖော်ပြတာမျိုးခုထိမရှိသေးပါဘူးဒါရီဟာအစိုးရအနေနဲ့သတင်းကိုလိုသလိုထိန်ချန်နိုင်ဖို့လုပ်နေတာများလားလို့အတွင်းဝင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်တကယ်တော့ပြည်ထောင်စုကဒီကိစ္စကိုရရထုတ်ပြန်မှာပါဟိုနိုင်ငံတော်သမ္မတရုံးတို့ဘာလို့ ਨੇ ထုတ်ပြန်တဲ့ဟာကသိတော့မရှိလျော်ဘူးလို့ထင်တယ်သူတို့ကျင်နာကဟို information ကို control လုပ်ခြင်းလို့လုပ်တဲ့သဘောမျိုးလို့အဲ့လိုမျိုးတောက်ချက်ချကြတယ်မျိုးသွားဖြစ်နေတယ်တကယ်တမ်းကျတော့ပြည်ထောင်စုကရဲလုံထုံလုံမီလေသူတို့နားလဲပါတယ်ဘယ်ဟာပြောလို့ရတယ်ဘယ်ဟာပြောလို့မရဘူးဆိုတာနားလဲပါတယ်ဒီကိစ္စလည်းအဲ့လိုမျိုးပြောလို့ရတဲ့ကိစ္စတွေပြောရမယ်ဟာသူထုတ်ပြန်နိုင်တဲ့ဟာကိုရဲတွေကထုတ်ပြန်လို့ကဒါကအစင်လာဖြစ်နေတယ်နော်အဲဒီနှစ်ပတ်ကြာတဲ့အထိချီချင်းမြင့်မြင့်ခိုင်ခိုင်မာမာသူစုံတရားမပြောနိုင်သေးတာတော့ဖြစ်ဟိုမဖော်ထုတ်နိုင်တဲ့ဟာဖြစ်တော့ဆန်းဆောင်ရေးညံ့တာလားတို့မဟုတ်တခြားသောနိုင်ငံရေးရဆက်နွယ်မှုတွေဘာလို့အဲ့လိုမျိုးကြောင်းဖုံးထိတာလားလားဆိုတဲ့အမျိုးဆက်မြောက်ဖြစ်ကြတယ
်ဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရအောင်မြန်မာသမ္မတရုံးပြောခွင့်ရသူနဲ့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူတွေကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေကြားမှုမရှိပါဘူးဥက္ကဋ္ဌကိုလူမြင်ကွင်းထဲလှုပ်ကြံခဲ့တာဟာ NLD အစိုးရလက်ထက်တိုင်းပြည်ဟာငြိမ်သက်မှုမရှိပဲလုံခြုံမှုကင်းမဲ့နေပြီဆိုတဲ့အမြင်မျိုးကိုလောက်ကျန်သူတွေဘက်ကဖော်ဆောင်လို့တဲ့ဆန္ဒရှိကြောင်းသုံးသက်သူကတော့မြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းမဲဖြစ်ပါတယ
်ဒီဥက္ကဋ္ဌကိုလောက်ကျန်တဲ့အခါမှာလူမျိုးကြဘာသာကြဆိုတဲ့ဟာကိုရွေးချယ်တာလည်းပါတယ်အဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့တိုက်တိုက်တွန်းတွန်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်ကိုဒါလောက်ကျန်တယ်လောက်ကျန်တဲ့အခါမှာလည်းပဲလူတွေထိတ်လန့်တုန်လှုပ်လောက်အောင်အထင်ကရလေးစိတ်လူနေရာပြမလောက်ကျန်တယ်ဆိုတော့ဒါရီအားလုံးပါဆိုလို့ရှိရင်ဒီအရသာအစိုးရလက်ထက်မှာအတိုင်းပြည်ကမငြိမ်မသက်ဖြစ်တယ်ဆိုတဲ့ဟာမျိုးကိုဖန်တီးကျင်တဲ့ပြည်သူလူထုတွေအားလုံးလုံခြုံရေးရအယုံကြည်ကင်းမဲ့သွားရဲဆိုတဲ့အခြေအနေကိုဖန်တီးကျင်တဲ့လူတစုဒါမှမဟုတ်လူပုဂ္ဂိုလ်တွေကနေပြီးတော့ဖန်တီးတယ်လို့ပဲကျွန်တော်တို့ကမြင်တယ်ခင်ဗျ
မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကတော့ဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်မှုမှာပါဝင်သူတွေကိုစင်မေးချက်တွေနဲ့ နောက်ဆက်တွဲအခြေအနေတွေကိုထုတ်မပြောနိုင်ရတာဟာဒီအမှုအတွက်ဆက်ဆက်တည်းရခံနေပေါ်ထုတ်ဖန်ဆီးနိုင်ရေးအတွက်အဟန့်တားမဖြစ်ရအောင်ဆောင်ရွက်နေခြင်းသာဖြစ်တယ်လို့သတင်းဌာနတွေကိုအစောပိုင်းမှာဖြေကြားခဲ့ပါတယ်ခင်ဗျာ။